ွင့်ဖြိုးမှုအားနည်းနေတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာဝင်ကြီးဌာန36ခုရှိနေတာဟာများပြားနေပြီးဝင်ကြီးဌာနတွေကိုလျှော့ချလိုက်မယ်ဆိုရင်နိုင်ငံဗန္နာငွေကုန်ကျမှုတက်တာလာနိုင်တာကြောင့်ဝင်ကြီးဌာနတွေကိုလျှော့ချဖို့ရှိတယ်ဆိုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကိုထောက်ခံကြသူတွေများပါတယ်ဒီမိုကရေစီစနစ်နဲ့မကိုက်ညီတော့တဲ့တမဝါယာမလိုဝင်ကြီးဌာနမျိုးကိုဖျက်သိမ်းပြီးလုပ်ငန်းသဘောတူတဲ့ဝင်ကြီးဌာနတွေကိုပေါင်းဆက်လိုက်မယ်ဆိုရင်ဝင်ကြီးဌာန20လောက်သာကျန်ရှိတော့မယ်ဆိုပြီးလဲထောက်ပြကြတာတွေရှိပါတယ်။ဝင်ကြီးဌာနတွေဖောင်းပွားမှုဖြစ်နေတာဟာအစိုးရရဲ့မှားယွင်းတဲ့မူဝါဒတွေကြောင့်ဖြစ်တယ်လို့စီးပွားရေးပညာရှင်ဦးလမောင်ကပြောပါတယ်။
ဝင်ကြီးဌာနတွေကအလွန်ဖောင်းပွားနေခဲ့ပါတယ်ဝင်ကြီးဌာနဖောင်းပွားရခြင်းအကြောင်းကအစိုးရရဲ့ခေါင်းဆောင်တွေပေါ့အကြီးအကဲတွေကတပည့်များများမွေးခြင်းလို့ခံပြီးတဲ့စနစ်အတိုင်းပြည်ခေါင်းဆောင်တွေကတပည့်များများမွေးခြင်းပြီးတပည့်များများအတိုင်းဝိုင်းကြီးကြီးလိုခြင်းနဲ့အဲ့အတွက်ကြောင့်မလို့သူဝင်ကြီးဌာနတွေအများကြီးခွဲပြီးခံပြီးခဲ့တာဖြစ်ပါတယ်
ဥပမာလေယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝင်ကြီးဌာနကိုမွေးမြူရေးရေလုံငန်းနဲ့ကြေးလက်ဒေတာဖွံ့ဖြိုးရေးဝင်ကြီးဌာနနဲ့ပေါင်းစပ်လို့ရနိုင်တယ်လို့ဆက်သွယ်ရေးသတင်းအချက်အလက်နဲ့နှီးပညာဝင်ကြီးဌာနကိုသိပ္ပံနဲ့နှီးပညာဝင်ကြီးဌာနနဲ့ပေါင်းစပ်လို့ရတယ်ဆိုပြီးလည်းပြောကြပါတယ်ဝင်ကြီးဌာနတွေကိုပူးပေါင်းလိုက်တဲ့အခါအဲ့ဒီဝင်ကြီးဌာနကိုအုပ်ချုပ်မဲ့ဝင်ကြီးရဲ့တာဝန်ဟာလည်းကြီးမားလာနိုင်တာကြောင့်အရေးချင်းပြည့်မီတဲ့ဝင်ကြီးတွေကိုရှာဖွေခံထားရေးဟာလည်းလာမယ့်အစိုးရတဲ့အတွက်စိန်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်လို့88မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကဦးကိုကိုကြီးကပြောပါတယ်
ဝင်ကြီးဌာနတွေကိုရှော့ချတင်တယ်ဆိုတာက concept တော့ရှော့ချလိုက်ရင်ဝင်ကြီးဌာနနဲတာနဲ့အမျှတာဝန်ယူရမဲ့ဝင်ကြီးတွေရဲ့တာဝန်ယူရမဲ့ပမာဏကလည်းကြီးလာတယ်ဆိုတော့အဲ့ဒီပုံကိုယ်တွေကလည်းတကယ်အရေးချင်းရှိတဲ့ efficient ဖြစ်တဲ့ဝင်ကြီးတွေရဖို့လိုတယ်မဟုတ်ရင်တော့ဝင်ကြီးဌာနရှော့လိုက်တယ်ခတ်လိုက်တဲ့ဝင်ကြီးကငါကဝင်ကြီးဌာနနှစ်ခုသုံးခုကိုပေါင်းပြီးတော့တစ်ခုရဲ့တာဝန်ယူတဲ့အခါမှာတာဝန်ယူနိုင်လောက်တဲ့အရေးချင်းမရှိရင်လည်းဒါကလည်းနောက်ထပ်စင်ခွန်မှုအတစ်တစ်ခုဖြစ်လာနိုင်တယ်။ဒါကြောင့်ကျွန်တော်တို့ကဖြည့်ဖြည့်ရောက်ရောက်ဖြစ်တဲ့ဝန်ကြီးအဖွဲ့မျိုးကိုဥတည်ပြီးတော့လူပုဂ္ဂိုလ်လည်းရွေးတင်တယ်။ဒီကက်ဘိနက်ရဲ့ပမာဏနဲ့ဖွဲ့စည်းပုံကိုလည်းစဉ်းစားတင်တယ်ဆိုတော့ကျွန်တော်တို့ကအခြေခံအယူအဆကိုပဲကျွန်တော်အဓိကဆွေးနွေးချင်တာ
။စွန့်ရင်ဝန်ကြီးဌာန၊တပ်ထုတွင်းဝန်ကြီးဌာနနဲ့လျှက်စစ်ဝန်ကြီးဌာနတွေကိုတစ်ခုတည်းပေါင်းစည်းလို့ရတယ်လို့ပြောကြပါတယ်။ဒါအပြင်လက်ရှိအစိုးရလက်ထက်မှာဝင်ကြီးဌာန6ခုအဖြစ်ထားရှိထားတဲ့တမရယုံဝင်ကြီးဌာနကိုလည်းတစ်ခုတည်းပေါင်းစပ်လို့ရနိုင်တယ်လို့ပြောကြပါတယ်အိန္ဒိယနိုင်ငံတွေဖြစ်တဲ့ Thai, Vietnam နဲ့ Indonesia နိုင်ငံတွေကလူဦးရေဟာမြန်မာနိုင်ငံကလူဦးရေထက်များပေမဲ့ဝင်ကြီးဌာနတွေဟာမြန်မာနိုင်ငံလောက်မများပဲကြစ်ကြစ်လစ်လစ်ဖြစ်နေတာကိုအတူယူဖို့လိုတယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကထောက်ပြပါတယ
်လူဦးရေ68%တန်းလောက်ရှိတယ်ပေါ့ဗျာ Thai နိုင်ငံမှာသူရဲ့အစိုးရအဖွဲ့မှာဝင်ကြီးဌာန20လောက်နဲ့ပဲဖွဲ့စည်းထားတာကိုတွေ့ရတယ်။ဥပမာအင်ဒိုနီးရှားနိုင်ငံပေါ့ဗျာ။အင်ဒိုနီးရှားနိုင်ငံမှာဆိုတော့ဥပမာလူကြီး255တန်းလောက်ရှိတယ်။အဲဒီ255တန်းလောက်ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာအစိုးရအဖွဲ့ဝင်ကြီးဌာနက33ဌာနပဲရှိတယ်။နောက်ဗီယက်နမ်နိုင်ငံကိုကြည့်မယ်ဆိုရင်ဗျာ။ဗီယက်နမ်ကကျွန်တော်တို့တက်ကိုလူကြီးများတယ်။လူကြီးတန်း90ကျော်လောက်ရှိတယ်။ဗီယက်နမ်နိုင်ငံမှာဆိုရင်ဝင်ကြီးဌာန18ခုပဲရှိတာကိုတွေ့ရတယ်။အဲနောက်တစ်ခုကဖိလစ်ပိုင်နိုင်ငံကိုကြည့်မယ်ဆိုရင်လည်းဥပမာဖိလစ်ပိုင်ဆိုရင်လူကြီး102တန်းလောက်ရှိတယ်။အဲဒီဖိလစ်ပိုင်နိုင်ငံမှာလည်းဝင်ကြီးဌာန16ခုပဲရှိတယ်။အဲဒီနိုင်ငံတွေအားလုံးဟာကျွန်တော်တို့နိုင်ငံထက်ချမ်းသာနေတာကိုတွေ့ရတယ်။အဲဒီနိုင်ငံတွေနဲ့နှိုင်းယှဉ်ရင်စင်ရမုတ်တင်မှုလွန်နေကိုနစ်နေတဲ့မြန်မာနိုင်ငံရဲ့အစိုးရအဖွဲ့ဟာဘာဖြစ်လို့ဝင်ကြီးဌာန36ခုဖြစ်နေရလဲဆိုတာကျွန်တော်နားမလည်ဘူး။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖြစ်လို့ဝင်ကြီးဌာနတွေကိုပေါင်းလိုက်တဲ့အခါထိပ်ပိုင်းအရာရှိတွေကသာပြောင်းလဲတာတွေ၊ရှော့ချတာတွေလုပ်မှာဖြစ်ပြီးအောက်ခြေဝန်ထမ်းတွေကိုရှော့ချမှာမဟုတ်တာကြောင့်မစိုးရိမ်ဖို့ကိုလည်းဒေါင်ဆန်းစုကြည်ကပြောထားပါတယ်။လက်ရှိအစိုးရရဲ့ဖွဲ့စည်းပုံအရဆိုရင်ဝင်ကြီးဌာနတစ်ခုစီမှာဝင်ကြီးတဦးစီရှိပြီးတချို့ဝင်ကြီးဌာနတွေမှာဆိုရင်ဒုဝင်ကြီးနှစ်ဦးရှိနေတာကြောင့်ဝင်ကြီးဒုဝင်ကြီးအရေအတွက်ဟာ90ကျော်ရှိနေတာဖြစ်ပါတယ်။ဒုဝင်ကြီးဆိုတာဟာမလိုအပ်ဘူးလို့တချို့ကပြောကြတယ်လို့တချို့ကတော့အစိုးရတက်လက်ထက်မှာနိုင်ငံရေးသမားတွေသာဝင်ကြီးဖြစ်လာမယ်ဆိုရင်လုပ်ငန်းပိုင်းဆိုင်ရာအခက်အခဲတွေရှိနိုင်တာကြောင့်လုပ်ငန်းရေးရကျွမ်းကျင်တဲ့ဒုဝင်ကြီးတွေကိုဆက်လက်ခံထားရမှာဖြစ်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ကြီးခန့်အပ်မဲ့သူတွေဟာလုပ်ငန်းအတွေ့အကြုံရှိသူတွေမဟုတ်ဘူးဆိုရင်လုပ်ငန်းကျွမ်းကျင်တဲ့ဒုဝင်ကြီးတွေကိုဆက်လက်ထားရှိဖို့လိုတယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဖြစ်သူဦးခင်မောင်ဆွေကပြောပါတယ်
ဝင်ကြီးကိုယ်တိုင်ကတိတ်ကို smart ဖြစ်နေမယ်ဒီ NLD ပါတီမှာရှိတဲ့ဝင်ကြီးပေးမယ်လို့ရတကယ်လို့ဝင်ကြီးဌာနတွေအတွက်ရည်ရွယ်ပြီးတော့ရှာဖွေထားတဲ့ smart ဖြစ်တဲ့ပုံစံတွေပြင်ပဟဟဲ့ဒါမှမဟုတ်ပါတီရင်းက 你要心里都在的西域的包括有一些啥样的啊没觉得不过呀就不会他们能够一到问你能够一下路人的比来没时间的话就不要路过路人你的没时间的话你在那里包括啊是是给你包括里面
အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရဖွဲ့တဲ့အခါဝင်ကြီးနေရာပေးဖို့ပါတီဝင်တွေကစာရေးသားတောင်းဆိုတာတွေရှိနေပြီးအဲ့ဒီလိုတောင်းဆိုတာတွေကိုသဘောမကျချောင်းနဲ့အဲ့ဒီလိုတောင်းဆိုမှုတွေထက်ရှိလာမယ်ဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့စည်းမျဉ်းစည်းကမ်းတွေနဲ့အညီအရေးယူသွားမယ်လို့ထောင်ဆန်းစုကြည်ကတတိပေးထားပါတယ်ဝင်ကြီးတွေကိုရွေးချယ်ရမှာတိုင်းပြည်အတွက်တကယ်အလုံးလုံးနိုင်သူတွေကိုသာရွေးချယ်မှာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်မဟုတ်သူတွေကိုလည်းရွေးချယ်သွားဖို့ရှိတယ်လို့ဒေါံဆန်းစုကြည်ကပြောထားပါတယ်တချို့ဝင်ကြီးနေရာတွေမှာစီးပွားရေးလုပ်ငန်းရှင်တွေကိုခန့်အပ်သွားမယ်ဆိုတဲ့သတင်းတွေကြားနေရပြီးအဲ့ဒီအခြေအနေတွေပေါ်စိုးရိမ်မှုတွေရှိနေတယ်လို့နိုင်ငံရေးလှလာသုံးသက်သူဦးကျော်လင်းဦးကပြောပါတယ်
တို့ချုပ်လုပ်ငန်းရှင်ကြီးတွေလည်းဝင်ကြီးဖြစ်နေဆိုတဲ့သတင်းမျိုးတွေကြားနေတာတွေလည်းရှိပါတယ်အဲ့တော့ကျွန်တော်တို့ကတော့စိတ်ပူတာတော့အဲ့လိုလုပ်ငန်းရှင်ကြီးတွေဝင်ကြီးဖြစ်ရင်တကယ်များကိုကျိုးစီးပွားကင်းကင်းနဲ့အစိုးရအတော်ဝင်ကိုထမ်းဆောင်နိုင်မှာမလားဆိုတာတော့တန်လျာရှိနေပါတယ်အဲ့တော့ဒါလည်းကျွန်တော်တို့ကစောင့်ကြည့်ရမယ့်သဘောဖြစ်ပါတယ်
လက်ရှိအစိုးရတပ်တန်းအတွင်းနှစ်စင်ဗန္နာငွေလိုအပ်ချက်တွေရှိနေတာဟာဝင်ကြီးဌာနတွေရဲ့အတုံးစရိတ်များလွန်းတာကြောင့်ဖြစ်ပြီးဝင်ကြီးဌာနတွေကိုပြင်ဆင်ဖွဲ့စည်းပြီးဝင်ကြီးအရေအတွက်ကိုရှော့ချလိုက်မယ်ဆိုရင်အစိုးရရဲ့အတုံးစရိတ်ဟာတစုံတရာရောကျလာမှာပဲဖြစ်တယ်လို့ထောက်ပြပြောကြပါတယ်ရှင်